ိုဗစ်ကပ်ဘေးကြောင့်လူစုလူဝေးလောက်တာတားမြစ်ထားခြင်းဘာသာရေးအခမ်းအနားတစ်ခုလုပ်လို့အမှုဖွင့်ခံထားရတဲ့တရားဟောဆရာဒေးဗစ်လာကိုဒီကနေ့ရန်ကုန်မြို့မရန်ကုန်မြို့နယ်တရားရုံးမှာရုံးထုတ်ခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကိုဗစ်ကပ်ရောဂါကာလအတွင်းလူစုလူဝေးမလုပ်ဖို့တားမြစ်ထားချက်ကိုဖောက်ဖျက်ခဲ့လို့အမှုဖွင့်ခံထားရတဲ့တရားဟောဆရာဒေးဗစ်လာကိုဒီကနေ့မှာရန်ကုန်မြို့မရန်ကုန်မြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ခဲ့တာပါ။တရားရုံးကနေချုပ်ရဲ့ရမန်နှစ်ပတ်ယူပြီးအင်းစိန်ထောင်ကိုပို့လိုက်တယ်လို့မယန်းကုန်းမြို့နယ်ရဲတပ်ဖွဲ့ကတာဝန်ကျအရာရှိတဦးက VOA ကိုပြောပါတယ်။တရားဟောဆရာနဲ့အတူတရားစွဲခံထားရတဲ့ဥဝေထွန်းနဝရက်တေးတန်သွင်းကတော့ကျမ်းမာရေးမကောင်းသေးတော်မူစင်းယုံကမစင်းရသေးပဲတကယ်လို့စင်းယုံကစင်းလာရင်အခုလိုပဲအေးအေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ April 14ရက်နေ့ကတရားဟောဆရာဒေးဗစ်လာအပါအဝင်၄ဦးကိုကိုဗစ်ကာလအတွင်းနိုင်ငံတော်ကချမှတ်ထားတဲ့လူစုလူဝေးမပြုတ်လို့ရဆိုတဲ့အမိန့်ကိုချိုးဖောက်ကဘာသာရေးပွဲတစ်ခုကိုကျင်းပပြုတ်လို့ခဲ့လို့မယန်းကုန်းမြို့နယ်ခုနှစ်ရက်ကွယ်အုပ်ချုပ်ရေးမှုဦးရဲဝင်းအောင်ကတရားဟောဆရာဒေးဗစ်လာနဲ့ဦးဝေထွန်းနဝရက်တေးသံသွင်းတို့ကိုတိုင်းအစိုးရကိုစားတရားစွဲခဲ့တာဖြစ်ပါတယ်။လက်ရှိမှာမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူအယောက်200နီးပါးရှိပြီးအဲ့ဒီတဲကထောက်ဝက်ကြော်ဟာမြန်မာပြည်ပေါ်ကနေဒါနိုင်ငံသားခံယူထားသူတရားဟောဆရာဒေးဗစ်လာရဲ့အဲ့ဒီတရားပွဲကနေကူးစက်ခံရတဲ့အုပ်စုလိုက်ကူးစက်ခံရမှုဖြစ်ပါတယ်။ဒီလိုအုပ်စုလိုက်ကူးစက်ခံရတာနဲ့ပတ်သက်လို့တရားဟောဆရာနဲ့ပတ်သက်ပြီးမြမလူမှုကွန်ရက်တွေပေါ်မှာဝေဖန်ပြောဆိုမှုတွေအတော်လေးရှိခဲ့တာပါ။သူဟာဒုသမရဇနီးအပါအဝင်နေပြည်တော်ကခရစ်ယာန်ဘာသာဝင်အစိုးရအရာရှိကြီးတွေနဲ့လည်းယဉ်နီးခဲ့သူဖြစ်တာမို့သူ့ကိုတကယ်ပဲအေးအေးယူပါမလားဆိုတာကလည်းမေးခွန်းတွေထွက်ပေါ်ခဲ့ပါတယ်။ခရီးရန်ဆရာတော်တပါးလေးဖြစ်စံစာပြုစုသူတဦးဖြစ်တဲ့လူငယ်တင်းအုပ်ဆရာမန်ပီကတော့အခုလိုတရားစွဲခံရမှုနဲ့ပတ်သက်လို့တရားရေးရဲ့ဆုံးဖြတ်မှုကိုအလေးထားတော့မှဖြစ်ပေမဲ့ဒီရေးယူမှုကနေဘာသာရေးဆိုင်ရာထိပါမှုတွေမဖြစ်လာဖို့သူကမျှော်လင့်နေပါတယ
်ကျွန်တော်အနေနဲ့တော့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကလည်းဘလို့အခြေအနေပဲရှိရှိပေါ့နော်တချို့အမှုမပေါ်တဲ့ဟာလည်းရှိတယ်ဒါပေမဲ့ဒီဟာကိုဒီလိုမျိုးဖြစ်သွားတာလေးကတော့ဖျားသခင်ရဲ့လိုတော်လို့ပဲကျွန်တော်ထင်ပါတယ်ယူသားဆိုရင်ရရင်တော့နိုင်ငံရေးနဲ့တည်းပါတယ်ထင်တယ်ဘာလို့လဲဆိုဘသူမဆိုယောဂဖြစ်ချင်လို့ဟိုဖျားရှိခိုးပွဲလောက်တာတော့မဟုတ်ဘူးတင်နော်ဒီဟာကိုဘာသာရေးပွဲဆိုပြီးပြောတာပေါ့နော်ကျွန်တော်တို့အမြင်မှာတော့သူကလူ20လည်းမပြည့်တဲ့အတွက်ဒါကမီတာစု54စုတောင်းတဲ့ဟာမျိုးလို့ပဲမြင်နေပေါ့နော်ဥပဒေချိုးပေါင်းမချိုးပေါင်းကြတော့တရားရုံးကနေပြီးတော့ဆက်ဖြေရပဲကောင်းပါလိမ့်မယ်ပေါ့နော
်လူမှုတဟဇာတဖော်ဆောင်ရေးအဖွဲ့ကဥတက်ဆွေဝင်းကတော့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးအရေးယူတာမှာကြောသားရင်သားခွဲခြားအရေးယူတာမျိုးမဖြစ်အောင်ဥပဒေဘက်ကတိတိကျကျပုံဝင်လင်းလင်းဖော်ပြဖို့တရားရေးရဲ့စင်ကြင်တုံတရားကနေအဆုံးဖြတ်ပေးသွားမှာဖြစ်တယ်လို့လက်ရှိအခြေအနေမှာအာဏာရပါတီအနေနဲ့တိမ်မွေးစွာကင်တယ်သွားဖို့ထောက်ပြသွားပါတယ
်အစိုးရရဲ့ပြဿနာကဒီကြီးကကိုမကင်ဘူးပြုလို့ရှိရင်တရားမှမကင်ဘူးအရှိမမဖြစ်စုကထောက်ချရတာရှိထားတယ်ဆိုလို့ရှိရင်ဟိုကဒီကိစ္စကိုကမကန်ဘူးဆိုလို့ရှိရင်ပြဿနာရှိတယ်ဒီတရားဥပဒေဖိုးဖိုးကြီးကိုလည်းကျွန်တော်တို့သေချာပြန်ပြီးတော့ဒီမှတ်ချက်တင်ရမယ်ဒီ case တစ်ခုနေဖြစ်သွားတယ်ပေါ့ဒီ David လာကိုကဒီ Christian အများစုကလည်းသူတို့ကလက်ခံနေတာမဟုတ်ဘူးအဲ့ပြဿနာဘာလို့တည်တာလဲဆိုတော့ဒီဂျားထဲမှာဒီ David လာကိစ္စအကြောင်းပြုပြီးတော့ဗုဒ္ဓဘာသာနဲ့ဒီ Christian နဲ့ဂျားထဲမှာလည်းပြဿနာတွေဖြစ်လာတယ်ဒီ David လာဆိုတဲ့လူတစ်ယောက်တည်းကိုကျမလာချာကြီးပြောတာမဟုတ်တော့ဘဲနဲ့ဒီပါသာယူကအကြောင်းပြပြီးဆွဲထည့်လာရတာတွေ့ရတယ်။ပါသာယူအုပ်စုကအကြီးပွဲရနေပြီးတော့ဟိုကတခုခုပြောတာမျိုးလေး
။ကိုဗစ်ရောဂါကူးစက်ခံနေရတဲ့ပြီးခဲ့တဲ့ April လနဲ့မတ်လအတွင်းမှာဒဝဲခရိုင်ရေဖြူမြို့နယ်မှာဖုန်ကြီးပြန်ပွဲပြုလုပ်ခဲ့သူတွေနဲ့နေအိမ်တွင်းလူစုလူဝေးနဲ့ပါသာယူဝိပုစုတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာကြီးမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုတဘာဝဘေးရန်နဲ့စီမံခန့်ခွဲမှုဥပဒေပုံမှ30ကနဲ့အရေးယူကတရားရုံးကပြစ်ဒဏ်ချမှတ်ခဲ့မှုပါတယ်။ဒီဇင်2013ခုနှစ်သဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်25အရာဘသူမဆိုစန်းစစ်ချက်မလုပ်ဘဲပေါ်ဆစွာဆောင်ရွက်တာဘေးအန္တရာယ်တစ်ခုခုကျနိုင်တာကိုသိလို့ဖြစ်ဖြစ်တမင်လုပ်တာပဲဖြစ်ဖြစ်သဘာဝဘေးအန္တရာယ်ဖြစ်ခဲ့ရတဲ့ဆိုရင်ဒါမှမဟုတ်ဖြစ်ဖို့အထောက်ပံ့ပေးခဲ့တာဆိုရင်ဒီလိုလှုပ်ဆောင်သူကိုထောင်ဒဏ်3နှစ်ထက်မပိုတဲ့ထောင်ဒဏ်နောက်ပြီးထောင်နဲ့အတူငွေတန်းကိုလည်းပေးရမယ်လို့တရားဝင်ပြဋ္ဌာန်းထားပါတယ်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။